စခိုင်းပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာတုတ်တံမှာတပ်ဖြတ်မြုပ်နှံခံထားရတဲ့သို့သူတွေရဲ့ရွှေလောင်းဆယ်လောင်းကိုဒီကနေ့တူးဖို့ရရှိတဲ့အကြောင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပါတယ်တူးဖို့ရရှိတဲ့ရွှေလောင်းတွေကိုတော့ဘယ်သူဘယ်ဝါတွေဆိုတာမသိရသေးတဲ့အကြောင်းနဲ့အဖြစ်မှန်ပေါ်ပေါက်အောင်ဆက်လက်စုံစမ်းသွားမယ်လို့လည်းထုတ်ပြန်ကြမှာဖော်ပြပါတ ဒီကနေ့သွားရောက်တူဖော်ကြတာဖြစ်ပါတယ်။အင်းတင်ချေရွာတုတ်တမ်မှာတပ်ဖြန့်မြုံနံခံထားရတဲ့အကြောင်းအမည်မဖော်လို့သူတဦးရဲ့သတင်းပေးတင်ကြားချက်အရလုံချုံရေးတပ်ဖွဲ့ဝင်တွေသွားပြီးတော့ရှာဖွေတာမှာမြုံနံထားတာကိုတွေ့ရတဲ့အကြောင်းတမ်မတော်ကာကွယ်ရေးဦးစီးချုပ်ရုံသတင်းမှန်ပြန်ကြားရေးအဖွဲ့ကမနေ့တနင်္လာနေ့ကစပြီးတော့သတင်းထုတ်တာဖြစ်ပါတယ်။ အခုဖြစ်ရမှာလုံချုံရေးတပ်ဖွဲ့ဝင်တွေဘက်ကပါဝင်ပတ်သက်မှုရှိရင်လေတရားဥပဒေနဲ့အညီအရေးယူမယ်လို့တော့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါပေမဲ့အခုချိန်ထိတော့တပ်ဖြတ်မြုပ်နှံခံထားရတဲ့ဆိုတဲ့ရုပ်အလောင်းတွေဟာဘယ်သူဘယ်ဝါဖြစ်တယ်အရေးအတွက်ဒီနဲ့ပတ်သက်ပြီးတော့ရောနောက်ဘယ်သူလက်ချက်ဆိုတာကိုရောအစိုးရဘက်ကရောတပ်မတ